ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံး KNU တပ်မှငါထိန်းချုပ်ထားတဲ့ဖားပုံခရိုင်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးပြီးခဲ့တဲ့ရက်အတွင်းမှာပဲတနေ့လေတိုက်ပွဲ6ကြိမ်ဖြစ်ခဲ့တာကြောင့်စစ်ကောင်စီဘက်ကအချက်အဆုံးနဲ့ဒဏ်ရာများကြောင်းတပ်မှငါဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီနေရာတွေကလူလူတွေဟာလည်းနေ့စဉ်မလုံခြုံမှုတွေနဲ့နေထိုင်နေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းကိုကျွန်မမအေးမကပြောပြပေးမှာပါစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တိုက်ပွဲတွေနေ့စဉ်နီးပါးဖြစ်နေတဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဒီအပိုင်းတွင်ပိုပြင်းထန်လာပါတယ်စစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာငါးတို့ဟာစက်တင်ဘာလ30ရက်နေ့တနေ့ထဲမှာပဲတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကလူ20ကျော်လောက်ကြာဆုံးခဲ့တယ်ဆိုပြီးတပ်မဟာငါးကထုတ်ပြန်တဲ့မုထော်သတင်းမှာပါရှိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကရင်သတင်းစီရင်အမှုဆောင်အက်ဒီတာချုပ်နန်းဖောကေကတော့အခုလိုပြောပြပါတယ်
တမငါလည်းအောက်မှာရှိတဲ့ CNL အတရင်တစ်တုံညာနည်းနဲ့ပေါ့နော်ဒီစစ်ကောင်စီရဲ့အာစစ်စီရင်ခုကေမှုဌာနချုပ်ကကရှိလက်အောက်ခံခမာရလေးတုံညာရှိတို့ကြားမှာဖြစ်တဲ့တိုက်ပွဲလို့တော့အဲ့လိုသူတို့ပြောပြထားတော့မှာဆိုတော့အဲ့ဒီမှာကဟိုနှစ်ဖက်ထိခိုက်မှုမှာသူတို့ပြောပြထားချက်ရလို့ရှင်ရင်စစ်ကောင်စီတပ်ဘက်ကတော့23ဦးကြာဆုံးတယ်ပေါ့နော်30ကျန်ရတယ်လို့တော့မူတော်သတင်းစင်ကအဲ့လိုပြောပြထားတယ်ထုတ်ပြန်ထားတယ်အာတခုကလည်းဟိုအဒီဒီစစ်ကောင်စီဘက်ကတန်ရာရတဲ့သူချင်းမှာလည်းပဲဒီမူတော်သတင်းစီရင်ဖို့ပြခြင်းတန်ရာရတဲ့သူချင်းမှာတည်ရင်မှုအဆင့်နှစ်ဦးပါတယ်လို့အဲ့လိုမျိုးဖော်ပြထားတာရှိ
ကရင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီအပိုင်းမှာထူးထူးခြားခြားပြောဆိုထုတ်ပြန်တာမရှိပါဘူးဒါပေမဲ့လည်းကရင်ပြည်နယ်ကော့ကရိတ်ဖအံမြဝီစားတဲ့နေရာတွေမှာတော့လုံခြုံရေးတွေကိုပုံမတိကျထားတယ်လို့စစ်ဆေးဖန်ဆီးမှုတွေလည်းရှိနေပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့အော်တိုဘာလ၁ရက်နေ့ကအရှိတောင်တိုင်းတိုင်းမှုခရီးစဉ်လုံခြုံရေးယူရတဲ့ရင်နန်းကို DGBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကပစ်ခတ်ခဲ့လို့စစ်ကောင်စီဘက်ကဗိုလ်ကြီးတဦးအပါဝင်၄ဦးထက်မနည်းကြဆုံးခဲ့ပါတယ်။ကရင်ပြည်နယ်တစ်ခုလုံးကတပ်မအသီးသီးမှလည်းတိုက်ပွဲတွေကနေရာအနှံ့ပြားမှဖြစ်ပွားနေတယ်လို့လူလူတွေကလည်းမလုံခြုံမှုတွေစိုးရိမ်ထိတ်လန့်မှုတွေနဲ့ကြောက်ကျင်းနေကင်းဘုံနေထဲမှာနေရတာမျိုးတွေဘေးလွတ်ရာကိုတိမ်းရှောင်ရတာမျိုးတွေကတော့လနဲ့ချီပြီးဇက်တိုက်ဖြစ်နေရတယ်လို့လည်းနန်းဖောကေကပြောပြပါတယ်
။တိုက်ပွဲတွေဖြစ်မဲ့ဆိုရှင်သူတို့အတန်ကြာရမယ့်တင်ကိုတော်ဟွာလေးရှောင်ရှောင်နေရပြီပေါ့နော်။အနည်းဆုံးတိုက်ပွဲမဖြစ်ဘူးဆိုတော့မှအာစစ်ရေးလှုပ်ရှားမှုတွေပေါ့နော်။စစ်ကြောင်းတွေတော်နေရဒီပိုင်းတွေ့ပြီဆိုရှင်သူတို့တွေကရှောင်သိမ်းနေရပြီလေပုံနေရပြီပေါ့အဲ့လိုမျိုးထားမျိုးစင်ဘုံလုံးမှာပြန်မှာပုံနေရရနေထားမျိုးပေါ့နော်။စင်ကြီးဖြစ်နိုင်တဲ့အနေထားမျိုးရှိတဲ့ခါကျတော့ဒီတက္ကံတွေလည်းအစ်ကိုလို့ချာမင်းတွေ့ပြီးတော့လည်းတိုက်ပွဲမဖြစ်တော့မှကိုပြင်ပြီးတော့ပုံနေရတဲ့နေရာမျိုးလေးတွေဒါတော့အခုနေရာတိုင်းလိုပဲရှိနေတယ်ပေါ့။နောက်အလားတူပဲတမန်လေးဆိုရှင်လည်းဒါကဒီရက်ရွာထဲမှာဟိုစစ်ကောင်စီကနေပြီးတော့ရွာထဲဝင်ပြီးတော့ငွေနောက်ရှောက်ခုဆိုင်လေး PTS ကိုတရင်ကြိုင်းကိုဝင်လာပြီးအဲ့လိုမျိုးရှိတယ်ပေါ့နော်။နောက်ပြီးတော့ဖြစ်စီရည်လည်းရှိတယ်ပေါ့အဲ့လိုမျိုးဆက်လို့ပြီးခဲ့တဲ့နေ့ကတော့မှတမန်ဆောင်မှလည်းတိုက်ပွဲဖြစ်တယ်လေ။ဆိုတော့အဲ့ဒီဟာမျိုးဆိုရှင်လည်းလူလူတွေကတော့ပြင်းပုံးနေမှာပဲပုံနေရတယ်
။ KNU နဲ့မြန်မာအစိုးရတို့က2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ်။ NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်စရာအကြောင်းမရှိဘူးဆိုပြီးစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လပိုင်းညလုံးကပြောခဲ့သလို EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းမကြာခဏသတိပေးမှုတွေလုပ်ခဲ့ပါတယ်။ဒီအပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်လုပ်သွားမှာဖြစ်ပြီးတစ်ဖက်ကအပြစ်ခတ်ရစရေးကိုလည်းကြေညာထားပါတယ်။ဒါပေမဲ့တိုင်းနဲ့ပြည်နယ်တဝန်းလုံးမှာတော့စစ်ကောင်စီတပ်တွေဟာကရင်၊ကချင်၊တရားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့တခြားတိုင်းနဲ့ပြည်နယ်တွေကဒေသခံကြောက်ကြားတွေနဲ့လည်းတိုက်ပွဲတွေဖြစ်ပေါ်နေပါတယ်ရှင်။